နိုင်ငံတွင်ဆက်ဆက်နှစ်ကြာပြည်ပကဆုံးသက်ဖို့ရည်ဆွေးနွေးဖို့အာဖဂန်နစ္စတန်အစိုးရကအစိုးရပြုတဲ့စစ်ဆင်ရေးနိုင်ရေးအဖွဲ့ကိုတာလီဘန်အဖွဲ့ကလက်မခံပဲပယ်ချလိုက်ပါတယ်။အာဖဂန်အစိုးရဟာလတော်ကြနောက်နေခဲ့ပြီးတဲ့နောက်အဖွဲ့ဝင်အမျိုးသမီးကောင်ဦးပါတဲ့တစ်ဆက်တယောက်ပါစစ်ဆင်ရေးနိုင်ရေးအဖွဲ့ကိုတာတာပိပိကကျင်းညာခဲ့တာပါ။တာလီဘန်အဖွဲ့တွေကအာဖဂန်အစိုးရတပ်တွေကိုနိုင်ငံရဲ့မြောက်ပိုင်းမှာလက်တိုက်ဆိုသလိုထိုးစစ်တပ်တွေဆင်နွှဲတိုက်ခိုက်နေချိန်မှာပဲအခုလိုပြန်ချလိုက်တာလည်းဖြစ်ပါတယ်။အာဖဂန်နစ္စတန်မြို့တော်ကဘူးနဲ့နိုင်ငံတော်ပိုင်းကဟီရတ်မြို့တွေမှာတော့ COVID-19 ရောဂါကူးစက်နေတာကြောင့်အဝင်အထွက်တွေကိုတစိမ့်တစ်ပိုင်းပိတ်ပင်ထားပါတယ်။တာလီဘန်အဖွဲ့ရဲ့ပြောခွင့်ရဇိုင်ဒူဟူလာမူဂျာဟစ်ကအာဖဂန်အစိုးရရဲ့စစ်တပ်ရဲ့အဖွဲ့ဟာအားလုံးကိုကုစားမပြုကြောင်းဒါကြောင့်ရရှိထားတဲ့သဘောတူညီချက်နဲ့မကိုက်ရည်သလိုချမှတ်ထားတဲ့မူတွေကိုချုပ်ဖောက်တာဖြစ်ကြောင်းစနေနေ့ကပြောပါတယ်။အမေရိကန်နဲ့တာလီဘန်တို့ပြီးခဲ့တဲ့လကလက်မှတ်ရေးထိုးခဲ့တဲ့သဘောတူညီချက်မှာကိကရဲ့ဇယနိုင်ဖို့အရေးတာလီဘန်တို့အနေနဲ့အာဖဂန်ဆူရနဲ့ဆွေးနွေးပွဲတွေပြန်ဆက်ရမယ်လို့ပါရှိပါတယ်။ပြန်လည်အနေနဲ့14လအတွင်းအမေရိကန်တပ်တွေရုတ်သိမ်းထွက်ခွာရမယ်လို့သဘောတူထားပါတယ်ခင်ဗျ။